တရားဝါထားဝန်ကျုံးကိုဦးတည်ပြီးစစ်လေရင်နဲ့ရေးတဲ့သမောတွေပါဝင်တဲ့အကြီးစားထုတ်စစ်စီရေးလေ့ကျင့်မှုတရက်ကိုတနင်္ဂနွေနေ့ထဲကလေ့ကျင့်ခဲ့ကြပါတယ်။တရားရောထားဝန်ကာဝေးဝန်ကြီးဌာနကဒီလိုလေ့ကျင့်တာကိုအတည်ပြုပြောကြားကြပါတယ်။တနင်္ဂနွေနေ့မနက်6:00ကနေတနင်္လာနေ့မနက်6:00အထိ24နာရီအတွင်းတရုတ်ပြည်သူ့တပ်မတော်လေရင်58စင်းနဲ့စစ်လက်သင်္ဘော၄စင်းဟွာထိုင်ဝမ်ကိုဥတီပြန်သန်းလာခဲ့ကြတယ်လို့ထိုင်ဝမ်အမျိုးသားကာဝေးဝန်ကြီးဌာနကတနင်္လာနေ့မနက်မှာပြောပါတယ်။စီးလေ့ကျင့်တာကတနင်္လာနေ့အထိဆက်လက်လေ့ကျင့်နေကြပြီးထိုင်ဝမ်ရဲ့ကာဝေးဒုံးကျည်စနစ်ကနေတရုတ်လေရင်နဲ့စစ်သင်္ဘောတွေကိုစောင့်ကြည့်နေပါတယ်။အခုလိုစီးရဲလေ့ကျင့်မှုကဂျာမနီနိုင်ငံကလွှတ်တော်ကိုယ်စားလှယ်အမတ်တွေတနင်္လာနေ့မှာထိုင်ဝမ်ကိုရောက်ရှိလာတာနဲ့လည်းတိုက်ဆိုင်နေပါတယ်။လွှတ်တော်ကိုယ်စားလှယ်အမတ်တွေကိုဂျာမနီလွှတ်တော်ကာဝေးကော်မတီရဲ့ဥက္ကဋ္ဌမာရီအန်ဂျီစထရက်ဇင်မာမန်ကဦးဆောင်လာတာပါ။ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်သမ္မတဇိုင်အင်းဝမ်ထိုင်ဝမ်အမျိုးသားလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့တရုတ်ပြည်မှာကြီးရေးရာကောင်စီဥက္ကဋ္ဌတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကရှုတ်ချလိုက်ပါတယ်။